လုံချုံရေးကောင်စီကပြည်ရဲ့ဒီဇင်ဘာလကချမှတ်ထားတဲ့မြန်မာအရေးဆောင်ရွက်ချက်တွေကိုအကောင့်ထဲပေါ်ခြင်းမရှိတဲ့အပြင်စစ်ကောင်စီဖိနှိပ်မှုအောက်မှာမြန်မာပြည်သူတွေရဲ့အခြေအနေဟာပိုမိုဆိုးရွားလာနေကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြင်နဲ့ကိုယ်စားလှယ်တမ်မတ်ကြီးဦးကျော်မိုးထွန်းကပြောရေးကိုပြောကြားခဲ့ပါတယ်။
ညယောက်ကုလသမဂ္ဂဌာနချုပ်မှာမနေ့ကလုံခြုံရေးကောင်စီမှပြုလုပ်တဲ့မြန်မာအရေးတွေတကားပိတ်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတမ်မတ်ကြီးဦးကျော်မိုးထွန်းကိုမိုင်းနေတဲ့နိုင်ငံဆက်သွယ်မေးမြန်းထားပါတယ်ရှင်။
အခုလက်ရှိလုံခြုံရေးကောင်စီဆွေးနွေးပွဲအခြေအနေနဲ့ပတ်သက်လို့တမ်မတ်ကြီးဘယ်လိုသိရလဲနောက်ဘယ်လိုသုံးသပ်လဲရှင်။
ဦးဆောင်တော့လုံခြုံရေးကောင်စီအစည်းအဝေးအရကို နိုင်ငံသားဝင်ကြီးနဲ့ပေါ့နော်အင်ဒိုနီးရှားကတော့အာဆီယံချဲနေတယ်ပြောတာပေါ့နော်ဆိုတော့ဟိုအထဲမှာမပြောလဲဆိုတဲ့ဥစ္စာတော့ကကနနာတော့ဟိုကျွန်တော်တို့မသိရသေးပါဘူးခင်ဗျာဟိုပါလစ်ဆိုတော့တကားပိတ်ဖြစ်တဲ့အတွက်ကြောင့်နောက်ပြီးတော့သူအစည်းအဝေးပြီးရဲ့နောက်ပိုင်းမှာလည်းမီဒီယာစိတ်ကောက်နေပါတယ်မလုပ်တဲ့အတွက်ကြောင့်ပေါ့နော်သူတို့ဘယ်သူကပါပြောလို့ဘယ်လိုဆွေးနွေးတယ်ဆိုတဲ့ဥစ္စာမျိုးတော့ဟိုကျွန်တော်တို့ကကနနာမသိပါဘူး
အဲ့တော့အခုလုံခြုံရေးကောင်စီရဲ့တကပိတ်ဆွေးနွေးပွဲကသူတို့ဒီဒီဇင်ဘာလကမြမရေးဆုံးဖြတ်ချက်ပေါ့နော်ချမှတ်ခဲ့တဲ့အားနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိအကောင့်ထည့်ဖို့ရှိမရှိဆိုတာကိုဆွေးနွေးကြမှာဆိုတော့လေအဲ့ဒီဆုံးဖြတ်ချက်ဒီဒီအခုဒီကာလအတွင်းမှာရောဒီမြမရေးဆုံးဖြတ်ချက်ကိုဟိုဘယ်လောက်ထိတိုးတက်မှုတွေရှိကြလဲဒီဟာတွေကတကယ်ပဲအကောင့်ထည့်ဖို့ခြင်းရှိမရှိရောတတ်မှတ်ကြည့်လို့သုံးကြလိုက်
ဟုတ်ကျွန်တော်ပုံကိုရအရာအမြင်ကြည့်တယ်ဆိုရင်တော့ဗောနော်ဒီလိုမျိုးဆုံးဖြတ်ချက်ချပြီးရနောက်ပိုင်းမမပူပြီးတော့တော့ဗောနော်ဒီစစ်တပ်အနေနဲ့ဂယုမဆိုင်ခဲနဲ့ပူပြီးတော့ဟိုအချမ်းဖက်လောက်ရက်ဒီပူဆိုးရွားစာလောက်လာတယ်ဥပမာကြည့်တယ်ဆိုရင်ရွာလေးအိမ်လေးမီးရှို့တဲ့ဥစ္စာတွေဆိုရင်ပူပြီးတော့ဆိုးရွားစာရှို့လာတဲ့ဥစ္စာတွေရှိတယ်အဲနောက်ပြီးတော့အခုလိုမျိုးဗောနော်အစုလိုက်အပြုံလိုက်တက်ဖြတ်မှုဗောနော်ပူပြီးတော့တိုးတိုးလောက်လာတဲ့အနေအထားမျိုးရှိတယ်ဗောနော်ဒါကြောင့်ကျွန်တော်ပုံကိုရအမြင်ပြောရရင်တော့ဒီလုံခြုံရေးကောင်စီကနေပြီးတော့ဒီဇင်ဘာ21ရက်နေ့ကဆုံးဖြတ်ချက်ချတယ်အခုဒီ2လကျော်ကာလအတွင်းမှာပေါ့နော်ဒီတိုးတက်မှုဆိုတဲ့ဥစ္စာဘာအရာမှမရှိဘူးဆိုတဲ့ဥစ္စာကိုအားလုံးမြင်တွေ့ရမှာဖြစ်တယ်ပေါ့နော်အဲသူတို့ဖြင့်ပိုလို့တောင်မှပေါ့နော်အဲသူတို့တွေအနေနဲ့စစ်တပ်အနေနဲ့လူတွေပေါ့ဟိုအချမ်းဖက်မှုတွေလူတွေပေါ့ဆိုးရွားစွာအဲလူခွင့်ချိုးဖောက်မှုတွေအဲတပ်ဖြတ်မှုတွေကိုသူတို့လုပ်နေတယ်ဆိုတဲ့ဥစ္စာမျိုးကိုသူတို့ပိုတော့ပြောလို့ရတယ်သူဟိုမြင်ပါတယ်ခင်ဗျာဒါကြောင့်ကျွန်တော်တို့လည်းတောက်လျှောက်တော့ပြောနေတာပေါ့နော်ဒီဆုံးဖြတ်ချက်ချတာကိုကျွန်တော်ကြိုးဆိုတယ်တစ်ဖက်မှာလည်းပေါ့နော်အားမလို့အားမရဖြစ်တယ်ပေါ့နော်ဘာလို့လဲဆိုတော့ဆုံးဖြတ်ချက်ထဲမှာဒီအချက်လက်တွေတောင်းဆိုထားတဲ့အချက်လက်တွေကိုမလုပ်ဘူးအကောက်တိုးတက်မှုမရှိဘူးဆိုရင်ဘာလုပ်မလဲဆိုတယ်ပေါ့နော် next steps ကပေါ်ပြထားခြင်းမရှိတဲ့အတွက်ကြောင့်ပေါ့နော်ဒါကလူတွေတောက်လျှောက်မေးနေတဲ့အခါเนาะကျွန်တော်လည်းမြင်ပါတယ်အခုလိုမျိုးအစည်းအဝေးမှာလဲပေါ့နော် next step ကဘာလဲဆိုတဲ့ဥစ္စာကိုတော့လူတွေကမေးနေကြမယ်လို့ဟိုကျွန်တော်သုံးသပ်ပါတယ
်အခုလုံခြုံရေးကောင်စီမှာကြတော့တကယ်တမ်းစစ်ကောင်စီကိုတရားဝင်အတိအမှတ်ပြုထားတဲ့တရုတ်နဲ့ရုရှားရဲ့အခန်းကဏ္ဍပေါ့နော်သူတို့ရဲ့ဒီမြမရေးနဲ့ပတ်သက်ပြီးသူတို့ကန့်ကွက်ချက်တွေကရောအခုမြမရေးလုံခြုံရေးကောင်စီဆောင်ရွက်မဲ့ရှစ်တိုးဆောင်ရွက်မဲ့အပိုင်းမှာဘယ်လောက်ထိအခက်အခဲတွေဖြစ်နေလဲရှင
်။အဲဒီထူးထူးရုရှားအနေနဲ့ပေါ့နော်။အဲသူကစစ်တပ်နဲ့ထိတွေ့ဖို့စစ်တပ်နဲ့ဆွေးနွေးဖို့ဆိုတဲ့ဥစ္စာတွေဟိုတောက်လျှောက်ပြောတဲ့ဥစ္စာရှိတယ်။အဲတရုတ်အနေနဲ့ကတော့အခုလိုမျိုးသုံးဖြတ်ချက်အစုအထက်အဲ presidential statement မျိုး format မျိုးနဲ့ပါချတင်တယ်ဆိုတဲ့ဥစ္စာမျိုးလေးပြောတာတော့ရှိတယ်ပေါ့နော်ဒါပေမဲ့ခုနကပြောသလိုတရုတ်နဲ့ရုရှားနဲ့အကြည့်တယ်ဆိုရင်တော့ရုရှားကတော့ပေါ့နော်ကျွန်တော်တို့အမြင်မှာပေါ့နော်ကျွန်တော်မသိတာကြီးလည်းရှိအောင်ရှိနိုင်ပါတယ်အမြင်မှာတော့ရုရှားကတော့ပုံပြီးတော့စစ်တပ်နဲ့ပုံနီးနီးကပ်ကပ်ထိတွေ့ဆောင်ရွက်နေတဲ့ဥစ္စာမျိုးတော့ရှိတယ်တရုတ်ကတော့လေးလာမိတလို့ဆိုရင်တော့ထိန်ဆောင်ရွက်နေတဲ့သဘောမျိုးတော့ရှိတယ်လို့တော့မြင်ပါတယ်